အမေရိကန်ပြည်ထောင်စုရဲ့အရှေ့အာရှနဲ့ပစိဖစ်ရေယာလက်ထောက်နိုင်ငံခြားရေးဝန်ကြီးဒေးဗစ်ချီလ်ဝဲဟာရခိုင်ပြည်နယ်စစ်တွေမြို့ကိုဒီကနေ့သွားရောက်ပြီးရခိုင်ပြည်နယ်လွှတ်တော်ဥက္ကဋ္ဌတက်ကပြင်းဒုက္ခသည်စခန်းအကြီးကြီးရေအရက်ဖက်လူအဖွဲ့စည်းငေါဆောင်တွေနဲ့တရားစီတွေ့ဆုံစကားပြောခဲ့ပါတယ်။လက်ထောက်နိုင်ငံခြားရေးဝန်ကြီးနဲ့အတူမြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်မတ်ဂျီစကော့မာစီယာလည်းအခုစစ်တွေခီးစင်မှာပါသွားပါတယ်။တွေ့ဆုံခဲ့ကြသူတွေကရခိုင်ပြည်နယ်တွင်ရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းနိုင်ရေးအမေရိကန်ဘက်ကတက်နိုင်လောက်အကူအညီပေးဖို့မြစ်တာရက်ခံကြတယ်လို့ရန်ကုန်အမေရိကန်တန်ယုံပြောခွင့်ရသူအာရီယာနီမရန်က VOA ကိုပြောပါတယ်။
They heard about the tragic incidents and the suffering that so many are enduring due to the long, ongoing conflict in northern Rakhine State and the challenges that many communities
ချက်ခပြည်နယ်မြောက်ပိုင်းဖြစ်နေတဲ့ပဋိပက္ခတွေကြောင့်ခံစားနေရတဲ့ကြေကွဲစရာအဖြစ်အပျက်တွေနဲ့အဲ့ဒီကလူမှုအဖွဲ့အစည်းတွေရင်ဆိုင်နေရတဲ့စိန်ခေါ်ချက်တွေအကြောင်းပြောပြကြတာကိုသူတို့နားထောင်ခဲ့ရပါတယ်ပဋိပက္ခဖြစ်တဲ့အကြောင်းအရင်းခံတွေခွဲခြားဆက်ဆံမှုတွေမလုံခြုံမှုတွေကိုဖြေရှင်းရမှာအမေရိကန်အကူအညီပေးဖို့သူတို့ကကမ်းလှမ်းခဲ့ပါတယ်လို့တန်ယုံပြောခွင့်ရသူကပြောသွားတာပါလက်ထောက်နိုင်ငံခြားရေးဝန်ကြီးရဲ့အခုခရီးစဉ်ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့စီးပွားရေးပြည်ပြောင်းပြောင်းလဲမှုတွေမှာအကူအညီပေးဖို့အမေရိကန်ရဲ့ကတိအတိုင်းအလေးပေးလှုပ်ဆောင်ဖို့ဖြစ်တယ်လို့ပြောပါတယ်အမေရိကန်မြန်မာနှစ်နိုင်ငံဆက်ဆံရေးဟာအရေးပါတာကြောင့်ရောမြန်မာနိုင်ငံဟာအင်ဒိုပစိဖစ်ဒေသမှာအရေးပါတဲ့တိုင်းပြည်ဖြစ်နေတာကြောင့်ပါလက်ထောက်နိုင်ငံခြားရေးဝန်ကြီးအနေနဲ့မြန်မာနိုင်ငံကိုလာရောက်တာဖြစ်တယ်လို့လည်းပြောပါတယ်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒေးဗစ်ချီလ်ဝဲဟာမြန်မာခီးစဉ်တွေမှာနေပြည်တော်နဲ့ရန်ကုန်မြို့တွေမှာအစိုးရတာဝန်ရှိသူတွေအရက်ဖက်အဖွဲ့အစည်းနဲ့လူမှုအဖွဲ့အစည်းတီးတီးကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်ရှင်